ောင်တယ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးပြုပြင်မှုတွေကအောင်မြင်မယ်ဆိုရင်မြန်မာပြည်ဟာဖွံ့ဖြိုးနိုင်တယ်လို့အကဲဖြတ်ထားတဲ့56မျက်နှာအစီရင်ခံစာကို ADB အာရှဖွံ့ဖြိုးရေးဘဏ်ကဩဂုတ်လ20ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ကြာကာလမြန်မာပြည်မြန်မာ in transition ဆိုတဲ့အစီရင်ခံစာမှာရနိုင်မယ့်အခွင့်အလမ်းနဲ့ရင်ဆိုင်ရမယ့်အခက်အခဲကိုအပိုင်း၄ပိုင်းခွဲပြီးပေါ်ပြပါတယ်။တဘောတန်ဇာတ်ကျွေးဝပြည်နိုင်ငံခြားကုမ္ပဏီတွေမှလောက်ကနေနေနဲ့အလုပ်လုပ်နိုင်မဲ့လူငယ်တွေပေါများတာကိုတိုင်းပြည်ရဲ့အသာချင်းအဖြစ်ဖော်ပြပါတယ်။လူစွမ်းရည်နဲ့ပတ်သက်တဲ့ကိစ္စအလုံးမှာအစဉ်အတန်းနှိမ့်ချပြီးအကန့်အသတ်တွေရှိနေတာကိုအားနည်းချက်အဖြစ်ဖော်ပြပါတယ်။အနှစ်90စစ်အာဏာရှင်စနစ်ကျင့်သုံးလို့အညွန့်တုံးခဲ့တာတွေကိုအရေးအတွေးရှိလာအောင်ဦးသိန်းစိန်အစိုးရကပြုပြင်ရမှာဖြစ်ပါတယ်။ဖွံ့ဖြိုးရေးအတွက်လိုအပ်တဲ့အခြေခံတွေကိုတိဆောက်နိုင်မှပြုပြင်ရေးအောင်မြင်နိုင်ကြောင်းအာရှဖွံ့ဖြိုးရေးဘဏ်ကစီမီတို့ပေးလိုက်တာဖြစ်ပါတယ်။ဥပမာကုလသမဂ္ဂကသတ်မှတ်ထားတဲ့လူဘဝသားရဘဝပြောရေးရည်မှန်းချက်ကိုအကောင့်ထဲပေါ်ရမှတောင်းမြန်မာဟာအိန္ဒိယအာဆီယံနိုင်ငံတွေနဲ့အများကြီးနောက်ကျနေပါလေ။
ပြောင်းလဲနေတဲ့ပတ်ဝန်းကျင်အခြေအနေနဲ့လက်ရောညီထွေလိုက်လုံနိုင်မှုမြန်မာနိုင်ငံအတွက်အရေးကြီးပါတယ်။ဥရောပအမေရိကန်နဲ့ဂျပန်ဟာစီးပွားရေးကျဆင်းနေလို့တရဂိုင်နှုံးကျော်လောက်သာတိုးတက်ဖွယ်ရှိပြီးအာရှဟာအရှိန်အဟုန်နဲ့တိုးတက်နေပါတယ်။တိုးတက်ကြီးထွားလာနေတဲ့ဒေသဆိုင်ရာဈေးကွက်စီးပွားရေးမှာမြန်မာနိုင်ငံဟာအကျိုးအမြတ်ခံစားနိုင်ပါတယ်။ဒါကြောင့်ဒေသခံဈေးကွက်တွေနဲ့ပူးပေါင်းလုပ်ကိုင်နိုင်မဲ့မူဝါဒနှမ်းစဉ်ကိုအစိုးရကချမှတ်နိုင်မှုလိုပါတယ်။ဈေးကွက်စီးပွားရေးပြည်ပြင်းပြင်းဖြစ်လာဖို့လိုအပ်ပါတယ်။အာဆီယံတရုတ်ဆက်ဆံရေးနဲ့အာဆီယံအိန္ဒိယဆက်ဆံရေးမှာမြန်မာနိုင်ငံဟာကြားကံပေါင်းကူးဖြစ်နေတာကိုအခွင့်ကောင်းယူနိုင်ပါတယ်။တရုတ်ပြည်မှာလုခကြီးမြင့်လာတာကြောင့်လုခနည်းတဲ့အာဆီယံဒေသမှာနိုင်ငံခြားကုမ္ပဏီတွေပိုပြီးရင်းနှီးမြှုပ်နှံလာနိုင်ပါတယ
်။မဟာမဲခေါင်ဖွံ့ဖြိုးရေးစီမံကိန်းမှာပါဝင်နေတဲ့မြန်မာဟာအရှိတောင်အာရှစီးပွားရေးပူးပေါင်းမှုကိုအထောက်အကူပေးနိုင်ပါတယ်။မဟာမဲခေါင်ဆက်သွေးလမ်းကြောင်းတွေဟာစီးပွားရေးလမ်းကြောင်းတွေဖြစ်တဲ့အတွက်ဒေသကိုတိုးတက်ဖွံ့ဖြိုးစေပါတယ်။ဒီနေရာမှာမြန်မာလည်းအကျိုးခံစားနိုင်မှာဖြစ်ပါတယ်။စီးပွားရေးတိုးတက်အောင်ကြိုးပမ်းလို့ဖြစ်ပေါ်လာတဲ့လူမှုရေးမတည်ငြိမ်မှု၊တဘာဝပတ်ဝန်းကျင်ဖြစ်စည်းမှု၊ဆင်းရဲချမ်းသာကွာဟမှုစတာတွေကိုအိန္ဒိယနိုင်ငံတွေစီကသင်္ကန်းစာယူနိုင်ပါတယ်။မြန်မာတိုးတက်မှုဖြစ်စဉ်မှာပတ်ဝန်းကျင်ကိုပြားပေးတာတွေများလွန်းတဲ့အတွက်လူကြီးတိုးပွားပြီးဆက်မှုအသွင်ပြောင်းလာတဲ့ဒဏ်ကိုခံနိုင်မှာမဟုတ်ပါဘူး။ဆင်းရဲချမ်းသာကွာဟမှုကြီးမားလာရင်နိုင်ငံရေးလူမှုရေးတည်ငြိမ်ဖို့နဲ့လူသားစွမ်းရည်တည်ဆောက်ဖို့အခက်အခဲရှိပါလေ
။ပြုပြင်ပြောင်းလဲဖို့တန်တိတ်ထန်ချထားမှု၊လူငယ်ဥယျာဉ်များပြားမှု၊တဘာဝတည်ရန်စားတာပေါ်ကျွယ်ဝမှု၊စိုက်ပျိုးရေးအခြေခံကျယ်ဝမှု၊ခရီးသွားလုပ်ငန်းအလားအလာရှိမှုစတာတွေကိုမြမအားသာချက်အဖြစ်ဖော်ပြထားပါတယ်။နိုင်ငံစီးပွားရေးစီမံအုပ်ချုပ်မှုမှာအားနည်းနေပြီးဈေးကွက်အတွေ့အကြုံကင်းမဲ့မှုအခွန်ဘဏ္ဍာရှာဖွေရေးမှာအကန့်အသတ်ရှိနေမှုဘဏ္ဍာရေးကဏ္ဍမဖွံ့ဖြိုးမှုပညာရေးကျန်းမာရေးအဆင့်တန်းနှိမ့်ချမှုလုပ်ငန်းမျိုးစုံလုပ်နိုင်မှုအကန့်အသတ်ရှိတာတွေစတဲ့မြန်မာနိုင်ငံရဲ့အားနည်းချက်တွေအဖြစ်ဖော်ပြထားပါတယ်။စီမံကုတ်ကဲမှုအားနည်းရင်စီးပွားရေးဘဏ္ဍာရေးမတည်မငြိမ်ဖြစ်ရပါတယ်။အစိုးရလိုအပ်တဲ့အသုံးစရိတ်တွေငွေစက်ကူရိုက်ထုတ်သုံးဆွဲလို့ငွေကြေးအဆမတန်ဖောင်းကြွာတာဟာစိုးရင်စရာဖြစ်နေပါတယ်။တည်ယူပို့ဆောင်ရင်းနဲ့လျှက်စစ်တပ်အားစတဲ့အခြေခံလိုအပ်ချက်တွေမှာအရေးအတွက်ရောအရေးအသွေးပါမြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေထဲမှာအနိုင်ကျဆုံးဖြစ်နေပါတယ်
။ဦးသိန်းစိန်အစိုးရရဲ့ပြုပြင်အစီအစဉ်တွေအောင်မြင်ရင်စီးပွားရေးတိုးတက်ပြင်ပြဖို့အခွင့်အလမ်းတွေရှိနိုင်ပါတယ်။တရုတ်အိန္ဒိယအရှေ့တောင်အာရှကိုထိတွေ့နေတဲ့မြန်မာပြည်ဟာဒေသဆိုင်ရာစီးပွားရေးတိုးတက်မှုမှာပါဝင်နိုင်ပါတယ်။ဒါပေမဲ့ရင်းနှီးအတိုးနဲ့ငွေပလဲမှုကိုဈေးကွက်ကဆုံးဖြတ်မှာမို့ဆိုးကျိုးတွေနည်းနိုင်သမျှနည်းအောင်ကြီးကြပ်ကုတ်ကဲပြီးစီးမြင်စည်းကမ်းသတ်မှတ်ဖို့လိုပါတယ်။ကမ္ဘာစီးပွားရေးရည်စည်းကြောင်းမှာပါဝင်လာတဲ့မြန်မာပြည်ဟာငွေကြေးနဲ့ဗန္ဒာရေးမှာအသေးချာစီမံကုတ်ကဲနိုင်မှုလိုပါတယ်။ဒိုင်းနာပရိပက္ခနဲ့နိုင်ငံရေးလူမှုရေးတင်းမာမှုတွေရှိနေတာဟာတိုးတက်ဖွံ့ဖြိုးရေးကိုအနောက်အရှက်ဖြစ်စေပါတယ်။ဒါကြောင့်အားသာချက်နဲ့အားနည်းချက်တွေကိုချင့်ကျင်ပြီးပေါ်ပေါက်လာနိုင်တဲ့အခွင့်အလမ်းကိုယူတတ်မယ်အန်ဒီရယ်ကိုရှောင်မယ်ဆိုရင်မြန်မာနိုင်ငံဟာတိုးတက်ဖွံ့ဖြိုးဖို့အလားအလာရှိပါတယ်တဲ့ပဲပေါင်းစုံကိုတိုးတက်အောင်ကြိုးစားရမှာဖြစ်လို့ထိထိရောက်ရောက်ပေါ်လစီချမှတ်ပြီးအကောင့်တွေဖွင့်နိုင်မှုအတွက်နိုင်ငံလုံးဆိုင်ရာစည်းရင်းအင်းကိုကမ္ဘာအဆင့်တန်းနဲ့ညီညီပြည့်စုံဖို့လိုပါတယ်ယုံကြည်ရတော့တဲ့နိုင်ငံလုံးဆိုင်ရာစည်းရင်းအင်းရှိမှသာ အခြားနိုင်ငံတွေစီကသင်္ကန်းစာယူနိုင်မှာဖြစ်ကြောင်း ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့အကဲဖြတ်အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။